အခုဆက်ပြီးသိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျတ်တက်ပါ။ဒီကြပတ်တော့မြေကဘာကနေမိုင်းခရကျော်အကွာမှာရှိတဲ့အပြည့်ပြည့်ဆိုင်ရန်အာဂတာစခန်းမှာလူသားတွေနေထိုင်တဲ့အနှစ်20ပြည့်တဲ့2020မှာအမေရိကန်ရွေးကောက်ပွဲအတွက်အာဂတာရင်းကနေမဲပေးတဲ့အကြောင်းကိုပြောပြပေးပါပါ။2020ရွေးကောက်ပွဲမှာမဲယုံတွေမှာမဲပေးကြသလိုကြိုတင်မဲကိုလည်းဆရိုက်ကဖြစ်စေကြိုတင်မဲပေးတဲ့ဌာနတွေမှာဖြစ်စေပုံစံမျိုးစုံနဲ့မဲပေးကြတဲ့အထက်အမေရိကန်အာဂတာရင်မှူးကိတ်ရူဘင်စ်တယောက်ကတော့အာဂတာရဲကနေမဲပေးခဲ့တာဖြစ်ပါတယ်။ကဘာကနေမိုင်းညားချောက်အကွာမှာရှိတဲ့ကဘာပတ်လမ်းကြောင်းထဲမှာတနအီကိုမိုင်း18500နှုန်းနဲ့ပတ်နေတဲ့အပြည့်ပြည့်ဆိုင်ရန်အာဂတာစခန်းထဲကနေမဲပေးခဲ့တာပါ။သူဘယ်လိုမဲပေးခဲ့ပါသလဲ
? That I'm technically overseas where we are far away.
မဲပေးဖို့အတွက်ပြည်ပခီးသွားနေတဲ့အမေရိကန်နိုင်ငံသားတွေဖြစ်ရတဲ့ရှောက်လွာပုံစံထဲမှာဖြစ်ပြီးရှောက်ရပါတယ်။ပြည်ပရောက်အမေရိကန်နိုင်ငံသားဆိုတဲ့သတ်မှတ်ချက်နဲ့တကယ်ကြိုက်မကြိုက်တော့ကျမလည်းမသိပါဘူး။တကယ်တော့ကျမတို့ကကဘာပတ်လမ်းကြောင်းထဲမှာရှိနေတာပါ။အမေရိကန်နိုင်ငံထဲမှာတော့မဟုတ်ဘူး။အဝေးမှာတော့ရောက်နေတာပါပဲ။ဒါကြောင့်အဲ့ဒီပုံစံထဲမှာဖြည့်လိုက်ပါတယ်လို့ပြောသွားတာပါ။အခုလိုအာဂါတာထဲမှာမဲပေးတာဟာကိတ်အတွက်ပထမဆုံးချိန်တော့မဟုတ်ပါဘူး။2016ရွေးကောက်ပွဲတုန်းကလည်းအခုလိုပဲအာဂါတာထဲကနေမဲပေးခဲ့တာပါ။အဲ့ဒီတုန်းကတော့စူဇန်လီလာရီခီဇန်အမှတ် 48-49 မှာအဖွဲ့ဝင်တဦးအနေနဲ့အာဂါတာရဲကိုတွားရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာအာဂါတာအရင်မှုတွေမဲပေးခွင့်ကို1998ခုနှစ်မှာတက္ကသပြည်နယ်ကနေတင်ဝင်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်။တက္ကသပြည်နယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရမဲပေးခွင့်ရှိသူတဦးဟာကြိုတင်မဲပေးခွင့်ရှိတဲ့ကာလမှာဖြစ်စေရွေးကောက်ပွဲနေ့မှာဖြစ်စေအာဂါတာရဲကိုရောက်နေမယ်ဆိုရင်မဲပေးခွင့်ပြုထားတာဖြစ်ပါတယ်။ဒီဥပဒေကို Texas ပြည်နယ်မှာပြဋ္ဌာန်းရတဲ့အကြောင်းရင်းတစ်ခုကတော့အဲ့ဒီမှာ NASA ရဲ့ Johnson Space Center အာဂါတာစခန်းရှိပြီးအာဂါတာရင်မှုအများစုဟာအဲ့ဒီပြည်နယ်မြို့တော် Houston မှာနေကြတာကြောင့်ဖြစ်ပါတယ်။ရင်မှုတူဟာအာဂါတာရဲမတော်ခင်သူဟာရွေးကောက်ပွဲနေ့မှာအာဂါတာရဲသူရောက်နေမယ်ဆိုတော့ကိုဂျိုးပြီးအကြောင်းကြားပါတယ်။အာဂါတာရဲကိုရောက်နေတဲ့ရင်မှုတွေမဲပေးတဲ့အခါ online ကနေပေးရတဲ့ electronic mail ပေးစနစ်ကိုသုံးရပါတယ်
။ we actually get the ballot is encrypted to us.
ကျမတို့ရတဲ့မဲပြားကဟိဝက်ကုတ်နဲ့ပို့လိုက်တာပါ။အဲ့ဒီမဲပြားကိုကျမတို့နေတဲ့ county က CAC ကိုပြန်ပြီးပို့ပေးတဲ့အခါသူတို့ကမဲဆင်းထဲမှာထည့်ပြီးရေးတွက်ပါတယ်လို့ပြောသွားတာပါ။ရွေးကောက်ပွဲမကျင်းပခင်မှာ Johnson Agatha စခန်း JSC မြေပြင်ထိန်းချုပ်ရေးစခန်းကနေ Agatha ရင်မှုစီကိုဟိဝက်ကုတ်နဲ့ online မဲပြားကို uplink နဲ့ပို့ပေးသလိုမဲပေးတဲ့ရင်မှုကလည်းသူ့ရဲ့မဲကို downlink နဲ့ county ကိုပြန်ပြီးပို့ပေးရတာဖြစ်ပါတယ်။ပထမဆုံးအာဂါတာရဲကနေမဲပေးခဲ့သူကတော့1998ခုနှစ်က Russian အာဂါတာစခန်းမီယန်မာရောက်နေတဲ့ NASA က American အာဂါတာရင်မှု David Wolf ဖြစ်ပါတယ်။အာဂါတာရင်မှုတွေအတွက်သူ့ရဲ့အာဂါတာခီးစဉ်တွေဟာ6လလောက်ထိကြာမြင့်တတ်တာဖြစ်ပြီးအခုလိုအဝေးရောက်မဲပေးခွင့်ရတာကိုဂုဏ်ယူတယ်လို့ကိတ်ကပြောပါတယ
်။ This is an honor for us. We also think
အခုလိုမဲပေးခွင့်ရတာဟာကျမတို့အတွက်တကယ်ကိုဂုဏ်ယူစရာပါ။မဲပေးတာဟာကျမတို့လုပ်ရမယ့်တာဝန်တစ်ခုလို့ထင်ပါတယ်။ဒီလိုဂုဏ်ယူတယ်လို့ဒါဟာနိုင်ငံသားတယောက်ရဲ့တာဝန်လို့လည်းထင်ပါတယ်။ဒါကြောင့်အာဂါတာရင်းကနေမဲပေးခွင့်ရတာဟာသိက္ကိုကံကောင်းတယ်လို့ခံစားရပါတယ်လို့ပြောသွားတာပါ။2020ရွေးကောက်ပွဲမဲပေးဖို့အတွက်အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းတွေကအာဂါတာရင်မှုတွေနေတဲ့နေရာကအခန်းတစ်ခုရှိမှာ ISS မဲယုံလို့စာတမ်းကတ်ထားတာပါ။ကိတ်ဟာအဲ့ဒီမဲယုံကနေမဲပေးခဲ့တာဖြစ်ပါတယ်။မဲဆင်းတဲ့မှာတော့သူ့မဲပေးတဲ့လိပ်စာကို Low Earth Orbit ကဘာပတ်လမ်းလို့မှတ်တမ်းတင်ပါတယ်။သူ့မဲပေးပြီးတဲ့နောက်တနေ့မှာပဲ NASA အာဂါတာရင်မှုများအကောင့်ကနေအာဂါတာရင်မှု Kate Rubins မဲပေးခဲ့တာသိရလို့တိတ်ဝမ်းသာကြောင်းနဲ့သူဟာမဲပေးဖို့အကြကြီးတန်းစီစရာမလိုဘူးလို့ Twitter မှာရေးပါတယ်။အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာလူသားတွေနေထိုင်ပြီးသူတေသနာလုပ်နေတာအနှစ်20ရှိပါပြီ။အနှစ်20အထိမ့်မှတ်နေမှာအပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာ Kate နဲ့အတူရှိနေသူတွေကတော့ Russian နိုင်ငံသားတွေဖြစ်တဲ့ Sergey Razikov နဲ့ Sergey Kachavskot တို့ဖြစ်ပါတယ်။သူတို့ကို October 31ရက်နေ့မှာမြေပြင်ထိန်းချုပ်ရေးစခန်းကနေဆက်သွယ်မေးမြန်းတဲ့အခါSergey Razikov ကအခုလိုနှုတ်ဆက်စကားပြောပါတယ
် Yes, we are very happy to be on station in this great event.
အာဂါတာစခန်းနဲ့ဆက်ပြီးအထိမ်းမှာကျွန်တော်တို့ဒီမှာရောက်နေတာသိပ်ပျော်စရာကောင်းပါတယ်။ နိုင်ငံတကာကအဖွဲ့တွေလည်းကျွန်တော်တို့နဲ့အတူပျော်ရှင်ကြမယ်လို့ထင်ပါတယ
်။အပြည်ပြည်ဆိုင်အာဂါသစခန်းကိုတက်ကရက်2000နိုဝင်ဘာ2ရက်နေ့မှာ NASA ရဲ့ Expedition 1 Susan E. Kinsey အမှတ်တင်တဲ့လူသားတွေတောရောက်ခဲ့တာဖြစ်ပြီးအခုအနည်း20ပြည့်တဲ့အထိဆက်ပြီးသုတေသနလုပ်နေကြတာပါ။ American အာဂါသယာဉ်မှူး Gate နဲ့ Russia အာဂါသယာဉ်မှူး Rizikov တို့ကတော့ Susan E. Kinsey အမှတ်64နဲ့တောရောက်နေသူတွေပါ။ Gate ဟာအနုဇီဝဗေဒပညာရှင်တစ်ဦးပါ။
I'm always about the science and the experiments.
အခုခီးစင်တဲ့မှာသိပ္ပံဆိုင်ရာသုတေသနတွေအများကြီးလုပ်ဖို့ရှိပါတယ်။အခုလုပ်မဲ့သုတေသနတွေမှာအာဂါတာထဲမှာရှိတဲ့တက်ရှိ cell classes တွေဘယ်လိုကြီးထွားလာလဲဆိုတော့ကိုလေ့လာဖို့ဆက်ပြီးလုပ်နေပါတယ်။အခုနှလုံးမှာရှိတဲ့ cell တွေဘယ်လိုကြီးထွားလာလဲဆိုတော့ကိုလေ့လာနေတယ်လို့ပြောသွားတာပါ။ဟုတ်ပါတယ်။အာဂါတာစခန်းမှာကဘာပေါ်မှာလို့ဆွဲငင်ရမများတဲ့အတွက်အခုလို့ cell တွေရဲ့တိဆောက်ပုံကိုလေ့လာဖို့အဆင်ပြေနေတာပါ။သူဟာ microbial လို့ခေါ်တဲ့ bacteria လို့အနုကြည်မှန်ပြောင်းနဲ့ကြည်မှမြင်ရတဲ့သက်ရှိတွေနဲ့ပတ်သက်ပြီးစူးစမ်းလေ့လာမှုအများပြားလုပ်ဖို့ရှိတယ်လို့ပြောပါတယ
်. I'm looking forward to a lot of the microbial experiments.
ဒီသက်ရှိသရဝလေးတွေရဲ့အနေအထားကိုသိအောင်ကျွန်မတကယ်လေ့လာချင်ပါတယ်။အခုဆိုကျွန်မတို့ဒီအာဂါသစခန်းမှာသူတေသနလုပ်နေတာအနည်း20ရှိပါပြီ။ဒီအကောင်လေးတွေဟာလည်းကျွန်မတို့နဲ့အတူရှိနေတာမို့ဒီနေရာမှာသူတို့အုပ်စုတွေတဲကဘယ်သူတွေရှိနေလဲ၊ဘယ်မှာနေကြတယ်အချင်းကြလာတာနဲ့အမျှသူတို့ဘယ်လိုပြောင်းလဲသွားတယ်ဆိုတာတွေကိုသိအောင်လုပ်ဖို့အတွက်ကျွန်မသိစိတ်ဝင်စားပါတယ်လို့ပြောပါတယ်။အပြည့်ပြဆိုင်အာဂါသစခန်းမှာလူသားတွေအခြေချသုတေသနလုပ်နိုင်တယ်။အနည်း20ပြည့်နေမှာအထိမ့်မှညစာစားပွဲလေးကျင်းပမှာဖြစ်တယ်လို့သိပ္ပံဆိုင်ရာစူးစမ်းမှုတွေလည်းဆက်ပြီးလုပ်မယ်လို့သူကပြောပါတယ်။ Stanford တက္ကသိုလ်ကပါရဂူဘွဲ့ရထားတဲ့ကိတ်ဟာအာဂါသရင်မှုတစ်ဦးဖြစ်တယ်လို့ဇီဝဗေဒဆိုင်ရာသုတေသနလုပ်ငန်းရာပေါင်းများစွာမှာပါဝင်ဆောင်ရွက်ခဲ့တဲ့တူလည်းဖြစ်ပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်